2019ကရွန်ဂျာရီပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုဟာမျိုးဖြုတ်တပ်ဖြတ်မှုလုပ်ရမျိုးဖြစ်နေပြီးတော့ဒီအတွက်အပြစ်ရှိသူတွေကိုထိထိရောက်ရေးယူဖို့ကိစ္စကိုမြန်မာအစိုးရရောနိုင်ငံတကာကပါတာဝန်ယူဆောင်ရွက်ဖို့ကုလအချက်လက်စုဆောင်ရေးအဖွဲ့ရဲ့နောက်ဆုံးပိတ်အစည်းအခမ်းစာမှာဖော်ပြခဲ့ပါတယ်။အိန္ဒိယနိုင်ငံတွေကိုရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေပြန်လာနိုင်ဖို့ဆိုရင်အရေးအကြီးဆုံးအရင်လိုရမှာကပြည်တွင်းမှာပဲရှိနေတဲ့ရွန်ဂျာ6သိန်းကိစ္စကိုအရင်ဆုံးဖြေရှင်းသွားဖို့လိုတယ်လို့လည်းကုလအချက်လက်စုဆောင်ရေးအဖွဲ့ရရှိသူကပြောသွားပါတယ်။ကုလအချက်လက်စုဆောင်ရေးအဖွဲ့ရဲ့လူ့အခွင့်အရေးကောင်စီတင်ပြတဲ့နောက်ဆုံးအစည်းအခမ်းစာနဲ့ပတ်သက်လို့ကိုသားညုံကပြောပြထားပါတယ်
။ FFM ဆိုပြီးတော့ဒုက္ခခေါ်တဲ့မြမရေးကုလအချက်လက်စုဆောင်ရေးအဖွဲ့ဟာသူ့ရဲ့နောက်ဆုံးအစည်းအခမ်းစာကိုဒီကနေ့လုပ်တဲ့ဂျနီဗာလူ့အခွင့်အရေးကောင်စီအစည်းအဝေးမှာတင်သွင်းပြီးတော့သူတို့စုထားတဲ့အချက်လက်တွေကိုတော့ IMMM လို့ခေါ်တဲ့ဒီကုလစုံစမ်းရေးအဖွဲ့ကဒီကနေ့မှလွှဲပြောင်းလိုက်ပြီဖြစ်ပါတယ်။2019ခုနှစ်တုန်းကဒီရိုဂျာရီအပေါ်မြမစစ်တပ်ရဲ့ကျူးလွန်မှုတွေဟာမျိုးဖြုတ်တပ်ဖြတ်မှုသဘောဖြစ်နေပြီးတော့နိုင်ငံတကာဥပဒေဖြစ်တဲ့ Convention to Prevent Genocide အရာဒီရာဇဝတ်မှုတွေကိုစုံစမ်းအရေးယူဖို့မြန်မာနိုင်ငံဘက်ကပြတ်ကွက်ခဲ့တယ်လို့သုံးသပ်တင်ပြထားပါတယ်။လူ့အခွင့်အရေးကောင်စီမှဒီနောက်ဆုံးအစဉ်အစာတင်ပြီးတဲ့နောက်ကုလချက်လက်ရှာဖွေရေးအဖွဲ့နဲ့ကုလထူးကူစလဲ Miss Yanghili တို့ဒင်းစာရှင်းလင်းပွဲလုပ်ပါတယ်။အချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌ Mr. Mazuki Drusman ကတော့ဒီရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိသူတွေဖြစ်မြန်မာစစ်ကောင်းဆောင်6ဦးကိုစီးပင်းပြုစုထားပေမဲ့ဒါဟာပြည့်ပြည့်စုံတဲ့အစဉ်မဟုတ်သေးဘူးလို့သူကဖြေပါတယ်။
For the atrocities, so it's not a final list. It's not a ultimate list. The IMMM may come up with its own listing of people.
ဒါနောက်ဆုံးစင်းမဟုတ်ပါဘူး. IMMM အနေနဲ့ဒီနောက်ဆုံးစင်းပြည့်စုံတာတွေပါဝင်ကျွန်တော်ဒီဆက်လုပ်မှာပေါ့. ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့မိကုံးကိုဖြေရရင်ကျွန်တော်တို့အနေနဲ့နီကုံးချုပ်ချက်ထုတ်တဲ့အခါမှာမြန်မာပြည်ကဒီမိုကရေစီအတွင်းကူးပြောင်းရေးကိုသွားနေတယ်ဆိုတဲ့စိတ်စည်နာမှန်နဲ့လုပ်ခဲ့ပါတယ်
ကုလချက်လက်ရှာဖွေရေးအဖွဲ့ရဲ့အဖွဲ့ဝင်တူဖြစ်တဲ့ခရစ်စီဒိုဂျီကတော့လူ့ခွင့်ချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့အစိုးရဘက်ကပြတ်ခွက်ခဲ့တယ်လို့ထောက်ပြသွားပါတယ
် It's clear that the civilian side of the government does not control
the military side. ဒါဆိုရင်လည်းစစ်တပ်ကိုမထိန်းချုပ်နိုင်မှုဆိုတာကတော့ရှင်းပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရမှာတာဝန်ရှိပါတယ်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံလူ့ခွင့်ချိုးဖောက်မှုတွေတိတိကျကျတိုးတက်လာတာမရှိပါဘူးဆိုးလာတာပဲရှိပါတယ်ဒီလိုချင်းနေချလေးလေးအယသအစိုးရမှာတာဝန်ကြီးလေးလေးဖြစ်မှာပါ
ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာကအရေးယူမှုတွေနှိမ့်ကွေးလွန်းနေဆိုပေမဲ့လည်းအရေးယူမှုတွေစတင်နေပြီဆိုတာကိုတော့သတိပြုတင်တယ်လို့ခရစ်စီဒိုဂျီကသတိပေးပါတယ
်။ Some is happening already. The International Criminal Court's underway. The wheels of international justice turn agonizingly.
နိုင်ငံတကာရာဇဝတ်တရားရုံးမှာရောင်းနေနေပါပြီ။နိုင်ငံတကာတရားစီရင်ရေးကတော့စိတ်ပျက်စရာနှိမ့်ကွေးတာမှန်ပါတယ်။ဒါပေမဲ့လည်း ICC ပြည်မှုဆိုင်ရာနိုင်ငံတကာခုံရုံးမှာပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းကအမှုကိုကနဦးဆန်းစစ်မှုတွေလုပ်နေပါပြီ။တရားရုံးရှင်တွေကအမှုတင်ထားပါပြီ။တရားရုံးကလက်ခံနိုင်ချေအချိန်မီဖြစ်လာနိုင်ပါတယ်။တရားစီရင်ပိုင်ခွင့်တရားရေးတည်ရမှုကတော့အကန့်အသတ်ရှိပါတယ်။ဒါဆောင်ရိုင်းမှာရှိပါသေးတယ်။ Genocide ကာကွယ်ရေးနိုင်ငံကဥပဒေအရ OIC ကိုကိုယ်စားပြုပြီးဂမ်ဘီယာနိုင်ငံကနေ ICJ နိုင်ငံကတရားရုံးကိုအမှုတင်ထားပါတယ်။ဒါကြောင့်ကမ္ဘောဒီးယားလိုနှစ်40လောက်တရားစီရင်ရေးဖြစ်ဖို့စောင့်ရမယ်လို့မဆိုလိုပါဘူး
။အင်းဒီချင်းနိုင်ငံတွေကိုရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေပြန်လာနိုင်ဖို့ဆိုလို့ရှိရင်အရင်ဆုံးအရေးကြီးလို့ရမှာကပြည်တွင်းမှာပဲရှိနေကြတဲ့ Ranger 6သိန်းလောက်ကိစ္စကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့ကုလအချက်လက်စုံစမ်းရေးအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။တချို့နေမှာတော့ရခိုင်ပြည်နယ်တွင်းလက်တရောဖြစ်နေတဲ့တိုက်ပွဲတွေမှာအရသာတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုလည်းသူရဲ့နောက်ဆုံးအစည်းအဝေးမှာဖော်ပြပါတယ်။ရိတ်ခါငွေကြီးလူသူအင်အားနဲ့ထောက်လိုင်းအချက်လက်တွေကိုဖြတ်တောက်တဲ့ဖြတ်လေးပြတ်နီးစနစ်နေရာမှာသတင်းအချက်လက်ကိုပါဖြတ်တောက်တဲ့ဖြတ်ငါးဖြတ်နီးမြန်မာစစ်တပ်ဘက်ကတုံးလာတယ်လို့အစည်းအဝေးမှာဖော်ပြထားပါတယ်။အင်တာနက်တွေဖြတ်လိုက်တာဟာသူတို့အတွက်သတင်းအချက်လက်ရယူဖို့အခက်ပိုတွေ့စေတယ်လို့ Miss Yanghi ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ During the monsoon season, it was very we were the international community myself and others.
အထူးသဖြင့်မိုးရွာသည့်ကာလမှာကျွန်မအပါအဝင်နိုင်ငံတကာအနေနဲ့ကအဲ့ဒီမျိုးနယ်တွေကနေသတင်းအချက်အလက်ဓာတ်ပုံတွေရယူပါတယ်။အခုအင်တာနက်လိုင်းတွေဖြတ်လိုက်တဲ့အခါမှာအတော်လေးအခက်တွေ့ပါတယ်။အဲ့ဒီကဖြစ်ပျက်နေတာတွေကိုဂျိုဒူဓာတ်ပုံတွေကနေရဖို့မိုးရွာသည်မှာမလွယ်ပါဘူး။အခုမျိုးနယ်၅ခုမှာအင်တာနက်ပြန်ပေးတယ်ဆိုပေမဲ့၄မျိုးနယ်ကလုံးဝဖြတ်ခံထားရတော့မှာ
မြန်မာစစ်အဖွဲ့ကတော့ဒီလိုမျိုးအင်တာနက်ဖြတ်တောက်တာဟာသဘုံနေဘက်က Wi-Fi အင်တာနက်စနစ်ကိုသုံးပြီးတော့ဖောက်ခွဲဖျက်ဆီးမှုတွေလုပ်မှာကိုဟန်တားလူတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ကုလချက်လက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစည်းအဝေးအပေါ်မှာလည်းဒါဟာတကယ့်အဖြစ်မှန်တွေကိုပုံဖြက်ဖော်ပြတယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တမ်းတာမတ်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ်။ဒါအပြင်ခုလိုမျိုးလူခွင့်ချူဖောက်မှုဆဆဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးတစ်ခုခုမှစစ်ဆေးဖို့ဆိုတာကိုလည်းမြန်မာဘက်ကညှင်းဆန်ထားပါတယ်။မြန်မာစုအနေနဲ့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့အပြင်ကုလသမဂ္ဂရဲ့လူခွင့်စုံစမ်းရေးမှုတွေကိုလည်းဝင်ခွင့်မပေးခဲ့ပါဘူးခင်ဗျ။